ရခိုင်ပြည်နယ်အတွင်းကဒေသဖွံ့ဖြိုးရေးလုပ်ငန်းတွေမှာတရုတ်နိုင်ငံကကူညီဆောင်ရွက်ပေးဖို့ကွန်မြူနစ်ပါတီခေါင်းဆောင်အနေနဲ့ဘေကျင်းမြို့မှာတွေ့ဆုံဆွေးနွေးခဲ့တယ်လို့ရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ်တရုတ်ကွန်မြူနစ်ပါတီရဲ့ဖိတ်ကြားချက်အရပါတီချင်းချစ်ကြည်ရေးတိဆောက်တဲ့လိလာရေးခီးစဉ်ဖြစ်ဧပြီလ12ရက်ကနေ15ရက်နေ့ထိတရုတ်နိုင်ငံရဲ့မြို့တော်ဘေကျင်းအပါအဝင်ကူမင်းနဲ့နန်နင်းမြို့တွေကိုလည်းတွားရောက်လိလာခဲ့တယ်လို့ဒေါက်တာအေးမောင်ကပြောပါတယ်ဒီခီးစဉ်အကြောင်းဝိုင်းတော်သားကုဇော်ဝင်းနိုင်ကဒေါက်တာအေးမောင်ကိုဆက်သွယ်မေးမြန်းထားတာကိုနားဆင်ပါခင်ဗျာ
အခုတွားတဲ့ခီးစဉ်ကတခြားကိစ္စတွေများပါပါသလားခင်ဗျာဥပမာကျွန်တော်တို့သိချင်တာကရခိုင်ပြည်နယ်ဆိုလို့ရှိရင်အထူးသဖြင့်ဒါတရုတ်ပြည်နယ်အဝေးကြီးဆိုပေမဲ့လည်းဟိုရခိုင်ပြည်ကနေပြီးတော့တောင်ွေပိုင်လမ်းတွေဖောက်နေတဲ့ကိစ္စရှိတယ်အဲ့ဒါတွေလည်းရှိနေတော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့များဟိုပြောဆိုဆွေးနွေးတာတွေရှိပါသလားတရုတ်ပြည်မှာရောက်တုံးဒါမှမဟုတ်လည်းကွန်မြူနစ်ပါတီနဲ့ဆက်ဆံတဲ့အနေအထားမှာ
ကျွန်တော်ကနောက်နှစ်ချက်ပါတော့ပေါ့ဒီချက်ကလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကတိုင်းဒေသကြီးပြည်နယ်များရဲ့ကိုပိုင်တပ်ထမ်းခွင့်အုပ်ချုပ်ခွင့်ကမလွေးမသွေတိုင်းဒေသကြီးရကူရမှာဖြစ်တယ်ဆိုတော့ကျွန်တော်တို့တုံ့ပြန်တဲ့အခါမှာကုဒေသကုပြည်နယ်ဖွံ့ဖြိုးတိုးတက်မှုအတွက်ဒီပြည်နယ်သို့မဟုတ်တိုင်းဒေသကြီးရဲ့ငကိုဆက်တွေ့ပြီးသားရခိုင်အစိုးရဆက်ဆက်ရဲ့လုပ်ငန်းများကိုပို့ပြီးတော့ကောင်းတည်တဲ့ကောင်းအောင်ဆောင်ရွက်ဖို့လိုအပ်လာတဲ့အပိုင်းရှိတဲ့အခါကုဒေသရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့နှိမ့်တွေ့တဲ့လုပ်ငန်းလေးတွေကိုဆက်ပြီးတော့အကောင့်ထွေးပို့ဖို့လိုအပ်ပါတယ်။အဲဒီကဏ္ဍလေးကျွန်တော်တို့ပါပါတယ်။ဒီအဖြစ်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်မှုအတွက်တရိပ်သူတို့ CPC ရဲ့ပံ့ပိုးကူညီမှုပေါ့ကျုပ်ဒီဆိုရရဲ့ပံ့ပိုးကူညီမှုနဲ့ဖွံ့ဖြိုးတိုးတက်မှုလမ်းကြောင်းတစ်ခုပေါ်စေခြင်းနဲ့ပကိုးလေးပါပါတယ်။နောက်တစ်ချက်ကတခြားဖွံ့ဖြိုးတိုးတက်မှုလုပ်ငန်းလေးတွေကဏ္ဍမှာကတိချင်းဒီနေ့သူတိုင်းဒေသကြီးတစ်ခုရဲ့ဖွံ့ဖြိုးတိုးတက်မှုမှာတရိပ်ပါဝင်ကူညီတဲ့တခြားလုပ်ငန်းလေးတွေပါကတိချင်းဒီ INGO ဒုရဒသင်ကူညီလာမျိုးတခြားခွေတူတက်မှုလုပ်ငန်းလေးတွေမှာဝိုင်းကူပေးခြင်းအပြင်ဒီရုပ်မြန်မာချစ်ချည်ရေးဒီရုပ်နဲ့ဒေသခံပြည်သူတွေချစ်ချည်ရေးကိုပို့ပြီးတော့သဘောပေါက်လာစေနိုင်တဲ့ပံ့ပိုးကူညီမှုလေးတွေကိုလည်းပဲဖြည့်ဆည်းစေလိုတဲ့သဘောပါပါအဲဒီကုန်ချက်တော့ပ
ါဟုတ်ကဲ့ဆရာဆိုတော့သူတို့ဘက်ကပြောတဲ့ဟိုပေါ့ကူညီပံ့ပိုးမယ်ဆိုတဲ့အချက်တွေဟိုအပေါ်မှာဆရာတို့ဒီရခိုင်ပါတီအနေနဲ့ကောကျေနပ်အားရမှုရှိပါသလားခင်ဗျာဒေသဖွံ့ဖြိုးရေးဆိုတဲ့နေရာမှာတို့တို့ဘယ်လိုပုံစံမျိုးတွေဖွံ့ဖြိုးရေးတွေကိုကူညီမယ်လို့သူတို့ဘက်ကဆိုလိုပါတယ်လဲ
ကျွန်တော်တို့ကောင်းပါတယ်အလားလားတို့ကောင်းပါတယ်ဆွေးနွေးတဲ့ပုဂ္ဂိုလ်တွေရဲ့တပိုးကလည်းပဲကျွန်တော်တို့ဆွေးနွေးတဲ့အချက်သုံးခုပုံမှာထပ်တူတပိုးရပါတယ်သူတို့ရဲ့အဆင့်မြင့်တဲ့ပုဂ္ဂိုလ်များကိုတင်ပြပြီးမှကျွန်တော်တို့တပိုးတူကြတဲ့အချက်တွေကိုလေဆက်လက်ပံ့ပိုးပေးဖို့လုပ်ငန်းတွေတို့လပ
လီဒီခုဒီတန်ခွေပိုင်လိုင်းဖြစ်လာပြီးတဲ့နောက်ပိုင်းမှာဒီဒေသခံတွေဘက်ကလည်းဟိုပေါ့တရုတ်ပြည်ဟာဟိုရခိုင်ပြည်နယ်ကဒေသအတွက်တရားစတာတွေကိုသူတို့အကျိုးများအတွက်သူတို့တိုင်းပြည်ဖွံ့ဖြိုးရေးအတွက်ထုတ်ယူနေတယ်ဒါပေမဲ့ဒေသဖွံ့ဖြိုးရေးတဘာမှလုပ်မပေးဘူးဆိုပြီးခုနောက်ပိုင်းမှာပြောဆိုလာတာရှိတယ်ဟိုပေါ့ grassroots လှုပ်ရှားမှုတွေလည်းများလာတယ်ဆိုတော့အဲ့ဒီအတွက်ကြောင့်များတရုတ်ဘက်ကဒီရခိုင်ပြည်နယ်ဖွံ့ဖြိုးရေးတို့ဒေသဖွံ့ဖြိုးရေးကိစ္စတို့ပို့ပြီးအာရုံစိုက်လာသလားအခုနောက်ပိုင်းမှာဆရာ
ကျွန်တော်တို့ကကျွန်တော်တို့ဒီနယ်ဖွံ့ဖြိုးတိုးတက်မှုကိုလုံလုံလိုအပ်ပါတယ်အဲ့တော့ဒီခိုင်ဒေသရင်းမြစ်များကိုအသုံးပြုပြီးမှအကျုပ်ပြည်ဒီဖွံ့ဖြိုးတိုးတက်နိုင်တဲ့အလားအလာတွေကိုအခြေပြုတဲ့စီမံကိန်းများရှိရင်ကျွန်တော်တို့ဒေသပြည်သူများဖွံ့ဖြိုးတိုးတက်မှုကိုအခြေပြုတဲ့စီမံကိန်းများလည်းရှိဖို့လိုအပ်ပါတယ်သမားလေးပဲနိုင်ငံပြည်သူများချစ်ချင်ပြီးမှတစဉ်နိုင်ငံချစ်ချင်ရပို့ထုံးလာမှာဖြစ်ပါတယ်အဓိကပြည်သူကိုချစ်ပြပါတယ်အဲ့ဒါကြောင့်ပြည်သူချင်းချစ်ချင်မှုချစ်ဖို့လိုအပ်တဲ့အခါမှာဒီတော့ကရခိုင်ပြည်သားကပြည်သူများကိုမြန်မာဆိုးရပြီးလေမြေလို့မရပါဒီလိုပဲတရုတ်ပြည်ဆိုးရပြီးလေမြေလို့မရဘူးဆိုတဲ့သဘောနဲ့ကျွန်တော်တို့ချင်းကပ်ပါတယ်အဲ့ဒါကြောင့်ခုနနေတဲ့အတိုင်းမှာပဲကျွန်တော်တို့ဒေသဖွံ့ဖြိုးတိုးတက်မှုအတွက်ပြည်သူများရဲ့ဖွံ့ဖြိုးတိုးတက်မှုရှိအောင်လောကတက္ကနာလေးတွေကိုပြုတ်ပြီးဆိုရပါကပတိတရားရှိဖို့တယ်ကျွန်တော်တို့တိုက်တွန်းနေတဲ့ဘုရားအကြောင်းခုနဟိုဒီဒီစီမံကိန်းဆိုပြည်သူထောက်ခံမှုရှိမှပဲရရှိအောင်မြင်လဲဆိုတာဖြစ်အောင်ပြည်သူထောက်ခံမှုရနိုင်တဲ့တခြားဖွံ့ဖြိုးတိုးတက်မှုဒေသကူညီများကို2016အတွင်းပို့လေပို့ထုံးလာမယ်နိုင်ငံရေးအခြေအနေပို့မှုတည်ပြီးမှဒါပြုတ်ပြီးကွန်မြူနတီပါတီကလေးနဲ့ထားပြီးဆောင်ရွက်ပေးဖို့ဆိုတဲ့တဘောပါ
ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကိုကုဇော်ဝင်းလိုင်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ခင်ဗျာအဲဒီခီးစဉ်တွင်ဒေါက်တာအေးမောင်နဲ့အတူရခိုင်မျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ် ရခိုင်ပြည်နယ်လွှတ်တော်အမတ်လည်းဖြစ်တဲ့ဦးဖိုးမင်းပါတီအထွေထွေအတွင်းမှုလည်းဖြစ်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်ကျော်တို့အပြင်တခြားပါတီဝင်တွေလည်းလိုက်ပါသွားခဲ့ကြတာဖြစ်ပါတယ်။ကြားပြူပါတီ NDF အမျိုးသားဒီမိုကရေစီအင်အားစုပါတီနဲ့တပ်ဆညာတိုင်းဒါစီတုံးညညိုရေးပါတီတို့ကလည်းဧပြီလ6ရက်နေ့ကနေ15ရက်နေ့ထိတရုတ်ပြည်ကိုလေးလာရေးခီးတွားရောက်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။